တရုတ်နိုင်ငံအနေနဲ့စီးပွားရေးဇီးကွက်တွေကိုဖွင့်ပေးဖို့တိုင်းသာလူနည်းစုရဲ့အခွင့်အရေးကိုလေးစားဖို့ဟောင်ကောင်ကိုဖိနှိပ်ချုပ်ချယ်တာတွေကိုဖြေလျှော့ပေးဖို့သူ့သမ္မတရှီဂျင်ပင်ကိုဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ဒီနေ့ကနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲမှာ EU ခေါင်းဆောင်တွေကအခုလိုတိုက်တွန်းလိုက်တာဖြစ်ပြီး EU အဖွဲ့အနေနဲ့တရုတ်နဲ့ကုန်သွယ်ရေးမှာအသာစီးရယူခံရတာကိုဆက်လက်လက်ခံတော့မှာမဟုတ်တော့ဘူးလို့လည်းပြောပါတယ်။ဗီဒီယိုကတစင်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဂျော်ဒီဝန်ကြီးချုပ်အန်ဂျယ်လာမာကယ်လည်းပါဝင်တက်ရောက်ခဲ့ပြီးတရုတ်နိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတင်မာတဲ့သဘောထားယက်တီချက်တွေကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးစီးပွားရေးအတော်များများကိုတရုတ်တို့ဖောက်ပြတ်တယ်လို့ဥရောပသမဂ္ဂကဆွဆွဲထားပါတယ်။တရုတ်တို့ကတော့အဲ့ဒီဆွဆွဲချက်တွေကိုကျဉ်းဆန်းထားပါတယ်ခင်ဗျ။